ကချင်ပြည်နယ်ရင်းမှာမြန်မာစစ်တပ်နဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA ကြားဖြစ်ပွားနေတဲ့နှစ်ဖက်တိုက်ပွဲတွေဟာပိုပြီးတော့ပြင်းထန်လာနေတဲ့အတွက်ငြိမ်းချမ်းရေးရနိုင်ဖို့ပြည်ထောင်စုလွှတ်တော်စစ်တမအချိန်စည်းဝေးမှာကချင်ပြည်နယ်အရေးနဲ့ပတ်သက်တဲ့အရေးတကြီးအစိုးတရက်ကိုတင်သွင်းခဲ့ပြီးကချင်ငြိမ်းချမ်းရေးအတွက်အဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ကချင်ပြည်နယ်တွင်တိုက်ပွဲအခြေအနေကိုပို့ပြီးတော့သိရှိနိုင်အောင်အမျိုးသားလွှတ်တော်တိုင်းရင်းသားရေးရာကော်မတီအတွင်းရမှုကိုယ်တိုင်လည်းကချင်ပြည်နယ်ကိုရောက်ရှိလေ့လာနေပါတယ်။ဒီအကြောင်းကိုကချင်ပြည်နယ်ကိုရောက်နေတဲ့အမျိုးသားလွှတ်တော်တိုင်းရင်းသားရေးရာကော်မတီအတွင်းရမှုကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။အခုဆိုရင်ကချင်ပြည်နယ်ထဲမှာမြန်မာစစ်တပ်နဲ့ကချင်လွတ်မြောက်ရေးတပ် KIA ကြားတိုက်ပွဲတွေဟာပို့ပြီးတော့ပြင်းထန်လာတဲ့အနေအထားဖြစ်နေတာဟာဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာအခက်အခဲအကျပ်တဲကိုဖြစ်စေပါတယ်လို့အမျိုးသားလွှတ်တော်တိုင်းရင်းသားရေးရာကော်မတီအတွင်းရမှုဥက္ကဋ္ဌထိန်တန်းက VOE မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်တို့ပြည်နယ်လုံးပြည်နယ်သူပြည်နယ်သားအလုံးဒုက္ခဖြစ်နေတာနဲ့ကျွန်တော်တို့ပြည်နယ်ရဲ့ဒီအခက်အခဲကလည်းကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအခုအပြောင်းအတွက်လည်းပဲခြောက်ချူးဖို့အတွက်ခက်တဲ့အတွက်ကြောင့်ဒီဟာကတော့တစ်ဖက်စလုံးကိုယုံကြည်မှုများများတည်ဆောက်ပြီးတော့ယုံကြည်မှုများများရစေချင်တာနဲ့အပြစ်အခက်အများဆုံးတော့ရစေချင်တာကတော့သာရင်ထဲကစကားရင်ထဲကအပြည့်အဝရှိတဲ့အနေအထားပါ
။ကချင်ပြည်နယ်ရင်းကတိုက်ပွဲတွေဟာနှစ်နဲ့ချီကြာမြင့်လာတာနဲ့အမျှနှစ်ဖက်စလုံးကလည်းတိုက်ပွဲအရှိန်ကိုပိုပြီးတော့မြင့်လာတဲ့အတွက်ဒေသခံပြည်သူတွေရဲ့နေရေးထိုင်ရေးကျန်းမာရေးအပြင်အသက်မွေးဝမ်းကြောင်းအတွက်စိုက်ပျိုးရေးကုန်ထုတ်လုပ်ငန်းတွေကိုပါဆူဆူဝါဝါထိခိုက်စေတယ်လို့အမျိုးသားလွှတ်တော်တိုင်းရင်းသားရေးရာကော်မတီအတွင်းရမှုကပြောပါတယ
်။အကုန်လုံးအဆင်ပြေဖို့ဆိုတာကတော့ငင်းချမ်းသွားမှပဲဖြစ်နိုင်တဲ့အနေအထားပါ။အခုကအစစအရာရာပညာရေးကျန်းမာရေးကအစအားလုံးပေါ့လေစိုက်ရေးပြူရဲမွေးမြူရဲအကုန်လုံးနေတာထိုင်တာကအစဂျာလာလေလူဦးရေများလာလေဆိုတော့ဂျာလာလေစိတ်သက်သာလေစာဂျာလာလေဒုက္ခများလေအဲ့လိုဖြစ်နေတယ
်ဒါအပြင်တစ်ဖက်ထိန်ချုံမှုအောက်မှာရှိနေတဲ့စစ်ပြေးဒုက္ခတဲ့အရေးအတွက်ဟာလဲတိန်ကနန်းလောက်အထီမြင့်တက်လာတဲ့အခြေအနေမှာကလေးငယ်တွေအတွက်ပညာသင်ယူနိုင်ရေးကိုပါထိခိုက်ပြပြစေနေတာဖြစ်ပါတယ်ဒါကြောင့်အခုလိုမျိုးအချိန်ကြာလာတာနဲ့အမျှဒေတာရင်းတည်ငြိမ်မှုမရှိဘဲအခြေအနေဆိုးဝါးလာနေတဲ့ကချင်ပြည်နယ်အရေးကိုပြည်ထောင်စုလွှတ်တော်နဲ့အမျိုးသားလွှတ်တော်မှဆွေးနွေးတင်ပြနိုင်မှုအတွက်ဆောင်ရွက်နေပါတယ်လို့အမျိုးသားလွှတ်တော်တိုင်းရင်းသားရေးရာကော်မတီအတွင်းရမှုလည်းဖြစ်ကချင်ပြည်နယ်စီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဦးခတ်ထိန်တန်းက VOE မြန်မာပိုင်းကိုပြောပါတယ်
ခုလွှတ်တော်မှာဒီငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့စာတင်ထားတယ်အခုဒီလာမယ့်ဆက်သမအချိန်မှာဆွေးနွေးခွင့်ရမယ်လို့ညွှန်လင့်တယ်ကျွန်တော်တို့လည်းကိုဒေတာကိုကိုပြည်နယ်ကိုရောက်လာတာအခု၂ရက်၃ရက်ရှိလာတော့ဒီကိစ္စလည်းဒီမှာဆွေးနွေးပြီးတော့ကျွန်တော်တို့တာနိုင်တဲ့ဘက်ကဆွေးနွေးဖို့တာနိုင်တဲ့ဘက်ကအကြံဉာဏ်တောင်းဖို့ဒီဟာဒီတော့ကျွန်တော်တို့အခုအစီအစဉ်တော့ဆွေးနေပါလေ
အခုဆိုရင်ကချင်ပြည်နယ်ထဲမှာတိုက်ပွဲတွေထိုးစစ်ဆင်နိုင်မှုအတွက်မြန်မာစစ်တပ်ဘက်ကစစ်တီအင်အားတွေတိုးပြီးတော့ချလာဖို့လှုံ့ဆော်နေတယ်လို့ပဲတိုက်ပွဲတွေတွင်မှာလည်းအစင်းမြင့်စစ်တပ်သုံးလေးရင်းနေလက်နက်ကြီးတွေနဲ့ပါပစ်ခတ်မှုတွေဖြစ်နေတဲ့အတွက်ကချင်ပြည်နယ်ထဲကတိုက်ပွဲတွေဟာအခြေအနေပိုပြီးတော့ဆိုးဝါးလာနေတယ်လို့ကချင်သတင်းစင်ကအေဒီတာကိုနော်ဒင်းကပြောပါတယ်
တိုက်ပွဲရှင်ခွန်ကတော့ဒေသကဲသမတ်စစ်လိုက်စားပတ်တာမကပဲနဲ့ဒီကျွန်တော်ကချင်ပြည်နယ်ခုလုံးမှာတိုက်ပွဲအရှင်ခွန်တွေကတော့မြင့်မားနေတာကိုတွေ့ရတာပေါ့ဒီအစိုးရဘက်ကတော့အဲ့လိုမျိုးတိုက်ပွဲရင်တွေစစ်တိုက်ပွဲရင်တွေရဟရင်တွေတို့နော်တော်လဲတုံ့ပြုတ်လာတာကိုလည်းတွေ့ရတာပေါ့တစ်ခါကဒီပြီးခဲ့တဲ့နိုဝင်ဘာလလောက်ကလည်းဒီယထာ30လောက်နဲ့ဒီအောက်မြန်မာပြည်ကစစ်တမ်းဆောင်ကနန်းကိုတို့ချင်းပြည်နယ်ထဲကိုပို့ထားလိုက်ပြီးတော့ခုလည်းတို့CIA ရဒီ KIO ကိုတို့ကချိန်မုံခုအတွက်ခေနေပြီးရှိတော့ဒီကချင်းဒီဘက်ကတော့အခုချိန်ထိတော့တို့ကတိုက်စစ်နဲ့မချင်းသေးဘူးသူစစ်နဲ့မလုပ်ခဲ့ကိုသူ့ရအောင်နော
်အခုဖြစ်ပွားနေတဲ့စစ်ပွဲဟာကချင်းလွတ်မြောက်ရေးအဖွဲ့ KIO ရဲ့ဌာနချုပ်ရှိရာလိုင်ဇာမြို့ရဲ့အနီးဝန်းကျင်နဲ့ KIA တပ်စခန်းချထားတဲ့နေရာတွေအထိထိုးစစ်ဆင်ပြီးတိုက်ခိုက်နေတဲ့အတွက်ထိုးစစ်ဆင်လာတဲ့မြန်မာအစိုးရနဲ့ခန့်စစ်နဲ့တိုက်နေတဲ့ကချင်းတပ်တွေကြားမှာဒေသခံပြည်သူတွေရဲ့လုံခြုံရေးဟာစိုးရိမ်စရာအနေအထားကိုရောက်ရှိနေပါတယ်ဒီလိုမျိုးဒုက္ခသည်စခန်းတွေကစစ်ပြေးပြည်သူတွေအတွက်နိုင်ငံတကာရဲ့ထောက်ပံ့ကူညီမှုတွေနဲ့နောက်တီးပြည်တွင်းလူမှုအဖွဲ့အစည်းတွေကလည်းလိုအပ်တဲ့ကျန်းမာရေးနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုအတွက်ရိတ်ခါထောက်ပံ့ရေးလမ်းကြောင်းတွေကနေစူးစမ်းနေကြတယ်လို့လည်းကချင်ပြည်နယ်အရေးဆောင်ကြည့်နေသူတွေကပြောပါတယ်ရှင်